ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်တစ်အဖြစ်နဲ့စင်ကာပူနိုင်ငံကမစ်နိုလင်းဟေဇာကိုခန့်အပ်လိုက်တဲ့အတွက်စစ်ကောင်စီနဲ့ဆက်ဆံရေးမှာရောလူခွင့်ရေးကိစ္စတွေကင်တွယ်လာမှာပါအဆင်ပြေနိုင်တယ်လို့လူခွင့်ရေးဆောင်ရွက်သူတွေကသုံးသပ်ပါတယ်။မြန်မာရေးကိစ္စတွေကိုဆောင်ရွက်ခဲ့ဘူးသူဖြစ်တယ်လို့ဒေသရင်းအခြေအနေကိုလည်းအရင်တာဝန်ယူဘူးသူတွေထက်ပိုပြီးတော့နားလည်တဲ့အတွက်ပိုအဆင်ပြေနိုင်မယ်လို့ဆိုပေမဲ့ဘလို့မျိုးသူ့အတွက်စိန်ခေါ်မှုတွေရှိနိုင်ပါတယ်ရန်ကုန်ကလာတဲ့တရင်အပြေဆုံးကိုသားညုံပြောပြပေးပါရှင
်ကုလသမဂ္ဂရဲ့အစီအစဉ်အကြီးကဲတာဝန်ယူခဲ့ဘူးသူတွေပဲ Nuggets ပုံလိုက်တန်ခံခဲ့ရတဲ့မြန်မာနိုင်ငံပြန်လည်ထူထောင်ရေးကိစ္စတွေကိုဆောင်ရွက်ခဲ့ဘူးရဲ့ Nolan Hisa ကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်စီဖြစ်ခန့်လိုက်တာဟာစစ်ကောင်းဆောင်နေတဲ့ပြည်လည်နိုင်တဲ့ဆက်ဆံရေးကိုပေါ်ဆောင်နိုင်မှုအတွက်ကောင်းမွန်တဲ့လမ်းကြောင်းတစ်ခုဖြစ်လိမ့်မယ်လို့မြန်မာပြည်လေးလာသူအတော်များများကခံမှန်းကြပါတယ်စကပူနိုင်ငံဖြစ်လို့ပဲမြမကြီးနဲ့မဆိုင်တဲ့သူဖြစ်တာရဲ့နောက်စစ်ကောင်စီနဲ့ဆက်ဆံရေးမှာထင်သာမြင်သာတဲ့အကြောင်းလေးတစ်ခုဖြစ်လာလိမ့်မယ်လို့ညီနဲ့ကြောင်လူခုကြီးကာဝယ်ညှင့်တင်လို့များဖွဲ့ရဲ့စီအောင်လှုပ်ဆော်ရေးဒါရိုက်တာဦးအောင်စောဦးကမျှော်လင့်ပါတယ်မြမစစ်ကောင်စီအနေနဲ့အရင်တုန်းကအဆက်ဆံလုပ်ဖူးသူဖြစ်လို့ပဲအရှိတောင်အရှာအရှာပစိရဲ့ရေးရာဖွံ့ဖြိုးမှုတွေအတွက်လည်းတာဝန်ယူဘူးသူဖြစ်လို့အခုလိုမျိုးခံရခံရတယ်လို့သူအနေနဲ့မြင်ကြောင်ပြောပါတယ
်ကြော်ပြောင်းတဲ့နီးလန်းနေနဲ့သွားဖို့အတွက်ကိုလည်းယူထားတာလို့လည်းကျွန်တော်မြင်တယ်ဘာလို့လဲဆိုမြန်မာနိုင်ငံကအဆက်ဆက်ကဲဒီမြန်မာနိုင်ငံကအထူးတရားမှအစဉ်ပြေခဲ့တဲ့လမ်းကြောင်းမှာရှိခဲ့ဦးပြီးခဲ့တဲ့အခါကစစ်စင်ရှာနာဘာကဆိုလဲဘလို့မှအစဉ်မပြေမြန်မာနိုင်ငံဝင်ဖို့အချိန်ကြီးကြိုးစားတယ်ဒီကြော်ပြောင်းတဲ့နည်းတွေနဲ့ဝင်ဖို့ကြိုးစားဘလို့မှအစဉ်မပြေခဲ့ဘူးဒါကြောင့်မလို့ကျွန်တော်တို့လူရင်းဟိစာကိုခန့်လိုက်ခြင်းအဖြစ်မြန်မာနိုင်ငံမှာသူပြင်ပြောင်းလဲရေးလုပ်တဲ့အခါမှာစစ်ကောင်စီနဲ့ပုံပြီးတော့နှီးဆက်ပြီးတော့အင်းဒီချင်းနိုင်ငံတစ်ခုကဖြစ်တယ်ဆိုရဟာအလုပ်ပူဖြစ်မယ်ဆိုရဟာမျိုးတွေနဲ့ဟိုငကိုတာမတ်တွေနဲ့တန်တမာတွေနဲ့ဆိုင်ပို့ပြီးတော့အလုပ်ဖြစ်နိုင်တယ်လို့ကျွန်တော်ကတော့ယူဆပါတ
ယ်မြမရေကူကန်ပြဲနေရမှာခရစ်စင်းဘာဂနာတွေ့ကြုံရတဲ့စင်ခေါ်မှုတွေကိုလိုလန်ဟီဇာအနေနဲ့သတိထားရှောင်ရှားနိုင်လိမ့်မယ်လို့နိုင်ငံရေးလေ့လာသူတချို့ကမြင်ပါတယ်ရခိုင်ပြည်နယ်ဝန်ကြီးကိစ္စအပါအဝင်တခြားစင်ခေါ်မှုတွေနဲ့မတူတာကတော့အာနာသိန်းကြီးရဲ့နောက်ပိုင်းမှာဖြစ်လာတဲ့နိုင်ငံရေးအခြေအနေတစ်ခုလိုလန်ဟီဇာအနေနဲ့ဖြတ်တန်းရလိမ့်မယ်လို့လူခွေတက်ကြွလှူရှားသူမတ်တင်လာရှင်ကြီးကပြောပါတယ်
လူငယ်အရင်းနဲ့ပဲပတ်သက်ပြီးဖြစ်ဖြစ်လူငယ်ဆိုအရင်းနဲ့ပဲပတ်သက်ပြီးဖြစ်ဖြစ်ပေါ့နော်မြန်မာပြည်ရဲ့ပြည်သူတွေရဲ့ဟိုအားပေးထောက်ခံမှုတွေတရင်ရင်းနဲ့တိုးလာတဲ့အချိန်မှာသူ့အနေနဲ့ရင်းချအရေးပြောမလားဒီဖြစ်ပင်ဖြစ်တိုက်တဲ့နိုင်ငံတော်ရဲ့အနာဂတ်ဒီစာဝေးလုပ်ငန်းတွေတွားမယ်ဆိုရင်ပဲဖြစ်ဖြစ်ပေါ့နော်ဒါကပြည်တွင်းထဲကဟိုဆန့်ကျင်စံကွက်မဲ့သူတွေအခြေအကိုသူတို့ထက်သွင်းစဉ်းစားရဖို့တိတ်တော့မရှိတော့ဘူးတခုပဲသူ့အနေနဲ့ဟိုကျောင်းမြင်တဲ့ challenge ကြုံရမှာကဒီစစ်တပ်ပေါ့နော်စစ်ကောင်စီနဲ့သူတို့ထိတွေ့ရတဲ့အချိန်ကြီးသူဖြစ်လာတဲ့အခါမှာတော့သူ့ဘက်ကဒီအခြေခံစံနှုန်းတန်ဖိုးတွေကိုအခြေခံနဲ့ဟောဆွေးနွေးညီနိုင်မှုတွေလုပ်ဖို့လိုတယ်အဲ့လိုမဟုတ်ဘူးဆိုရင်တော့ဒီအင်အားစုတော်လိုင်းအင်အားစုတွေရဲ့စန့်ကျင်ကန့်ကွက်မှုတွေသူအများကြီးကြုံရမှာဖြစ်တယ်အဲ့ဒီခုလည်းကျွန်တော်တို့ဒီကစိုးရင်နေပေါ့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်ပြဿနာတွေအများကြီးရှိနေပါတယ်။ပြည်နယ်နဲ့တိုင်းတို့မှာပြည်သူ့ကော်မတီတပ်ဖွဲ့ကြီးတိုင်းဒေသလက်နက်ကိုင်တွေနဲ့စစ်ကောင်စီတပ်ဖွဲ့ကြီးရဲ့တိုက်ပွဲတွေကြောင့်နေရက်စွန့်ခွာသူတွေတဖြည်းများလာပြီးတော့လူသားချင်းစာနာမှုအကူအညီတွေလည်းအလုံးမင်းလိုအပ်နေပါတယ်။ကုလသမဂ္ဂအနေနဲ့ဒါကိုဖြေရှင်းနိုင်ဖို့အတွက်အခုဒီကုလသမဂ္ဂအထူးကူညီနေတဲ့ပပနက်နက်ကိုကင်တွယ်ရလိမ့်မယ်လို့မြန်မာပြည်လေးလာသူတွေကယူဆကြပါတယ်ခင်ဗျာ။